အမေရိကန်ပြည်ထောင်စုမှာတော့ဒီအကောင်းဆုံးသမ္မတကတော်ဟာအယ်လီနော Roosevelt ဖြစ်တယ်လို့အမေရိကန်သမိုင်းပညာရှင်တွေနဲ့တခြားပညာရှင်တွေပါဝင်တဲ့အဖွဲ့က၅ချိန်ဆက်တိုက်မြောက်ဖြစ်နေရွေးချယ်ခဲ့ပါတယ်။ Mrs. Roosevelt ဟာနောက်ကျောင်းရာဇဝင်တိုင်းပြည်အတွက်တန်ဖိုးရှိမှုခေါင်းဆောင်မှုအောင်မြင်မှုတတိရှိမှုအမျိုးသမီးတယောက်အနေနဲ့ကိုယ်ပိုင်အသွင်အပြင်နဲ့ရပ်တည်နေထိုင်မှုစတဲ့အချက်၆ချက်မှာထိတ်ဆုံးနေရမှာရှိတယ်လို့Siena College သုတေသနသိပ္ပံနဲ့ C-SPAN ရုပ်သံဌာနတို့ကပြုလုပ်တဲ့စစ်တမ်းကပြောပါတယ်စုစုပေါင်းကဏ္ဍ10မျိုးအတွက်စစ်တမ်းကောက်ခံခဲ့တာဖြစ်ပါတယ် Eleanor Roosevelt ဟာ American မှာ1933ခုနှစ်ကနေပြီးတော့1945ခုနှစ်အထိသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့ Franklin Roosevelt ရဲ့ဇနီးဖြစ်ပါတယ် American မှာစီးပွားရေးမဟာပြတ်ကတ်ကြုံနေချိန်နဲ့ဒုတိယကမ္ဘာစစ်ပွဲကာလခက်ခဲကြမ်းတမ်းတဲ့ကာလတွေမှာပြည်သူတွေကိုအကောင်းမြင်မျှော်လင့်ချက်ပေးခဲ့သူတယောက်လို့သူမကိုဆန်ထားကြပါတယ်။နောက်ပိုင်းမှာတော့သူမဟာဒီကုလသမဂ္ဂမှာလူခွင့်ရေးလှုပ်ရှားသူအဖြစ်ဆောင်ရွက်ခဲ့ပြီးတော့ကမ္ဘာပေါ်မှာအကျော်ကြားဆုံးနဲ့အလေးစားခံရဆုံးအမျိုးသမီးတယောက်ဖြစ်ခဲ့ပါတယ်။စစ်တမ်းမှာဒီဒုတိယအကောင်းဆုံးသမ္မတဂေါ်တော်အဖြစ်ရွေးချယ်ခံခဲ့ရတာကတော့သမ္မတဟောင်း John Adams ဆီယဇနီးဖြစ်သူ Abigail Adams ဖြစ်ပါတယ်သူဟာအင်မြူရောမှာပထမဆုံးနေထိုင်ခဲ့တဲ့သမ္မတကတော်ဖြစ်ပြီးတော့ကျွန်းစနစ်ကိုအစောပိုင်းတည်းကဆန့်ကျင်ခဲ့သူလည်းဖြစ်ပါတယ်။နောက်ဒီအကောင်းဆုံးသမ္မတကတော်များစစ်တမ်းမှာသမ္မတကတော် Jacqueline Kennedy ကတတိယ Dolly Madison ကစတုတ္ထနဲ့လက်ရှိသမ္မတကတော် Michelle Obama ကပြင်ဆင်မနေရာတွေရရှိခဲ့ပါတယ်။သမ္မတကတော်ဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Hillary Clinton ကတော့နံပါတ်6အကောင်းဆုံးသမ္မတကတော်လို့သမိုင်းပညာရှင်တွေနဲ့ဒီတခြားပညာရှင်ပေါင်းရာနဲ့ချီပါဝင်တဲ့အဖွဲ့ကရွေးချယ်ခဲ့ပါတယ်ရှင်။